Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်စက်တင်ဘာလ23ရက်စနေနေ့ညနေ 6:00 အစီအစဉ်တွေကိုဘိုင်းဒိုမီတာ19.25ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေနေ့ညနေခင်းသတင်းတွေကိုမအီတန်းစင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံကိုတင်ပို့နေတဲ့လောင်စာထုတ်ကုန်တွေကိုကန့်သတ်လျှောက်ချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံကဒီကနေ့မှချင်ညာလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတရုတ်တရင်ယူခဲ့တဲ့အတွင်းဖမ်းဆီးခံလိုက်ရတဲ့မြန်မာသတင်းတောက်နှစ်ဦးကိုအာမခံနဲ့ပြန်လွတ်ပေးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီကနေ့မှပြောကြားလိုက်ပါတယ်မက္ကဆီကိုငရင်ကျောက်လူ293ယောက်ထပ်မံတေဆုံးသွားပြီးတော့ရှားဖွေကယ်ဆယ်ရေးတွေဆက်ပြီးတော့လုပ်နေကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပြီးမှာတော့အမေရိကန်ဒူရီယာလက်ထောက်နိုင်ငံခြားရေးဝန်ကြီးရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးနောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲပြောကြားချက်နဲ့အတူနားဆင်ရမှာက
အမေရိကန်ရာတော့ကျူးစွားတယ်နောက်တော့ဒါကလည်းဒီအတူရောနိုင်ငံခြားရေးဝန်ကြီးဌာနတို့ရဲ့သူတို့ရဲ့ဆောင်ရွက်မှုကြောင့်လည်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့လေဆိုတော့ဒီဟာလေးကိုပြောရရင်လည်းတောင်းထပ်ပေါ်လာအောင်ဆောင်ရွက်ပေးဖို့လည်းကျွန်တော်တို့ကတော့ပန်ကြား
မြန်မာစာနယ်ဇင်းကောင်စီအဖွဲ့ကဦးမြတ်ကျော်ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒါအပြင်သမ္မတထရမ့်အပေါ်လူထုထောက်ခံမှုစစ်တမ်းဆန်ရသတင်းဆောင်ပါကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံကိုတင်ပို့နေတဲ့လောင်စာထုတ်ကုန်တွေကိုကန့်သတ်လျှော့ချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံကဒီကနေ့မှအကြေညာလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့ဒုံးလက်နက်ထုတ်လုပ်မှုအစည်းအဝေးပေါ်ကုလသမဂ္ဂကတန်ခတ်ရေးယူလိုက်တာနဲ့အညီလှုံ့ဆော်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကိုတင်ပို့နေတဲ့တန့်စင်မိသားလောင်စာစီတွေကိုလာမယ့်အောက်တိုဘာ1ရက်နေ့ကစတင်ပြီးတော့တစ်နှစ်ကိုပေပါနှစ်သန်းပဲတင်ပို့ဖို့လျှော့ချသွားတော်မှာဖြစ်တယ်လို့တရုတ်ဆိုရကုသန်းရောင်းဝယ်ဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါပြင်တဘာဝတန်ခွေရီရောင်းချမှုကိုတော့ချက်ချင်းရက်ဆိုင်သွားမှာဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပယ်ထိန်ဒုံးအစီအစဉ်နဲ့တခြားလှုပ်ဆောင်မှုတွေမှာအသုံးပြုဖို့အတွက်လောင်စာစီတင်ပို့မှုတွေကိုကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုထဲမှာတားမြစ်ထားတယ်လို့ဒီကြေညာချက်ကပြောပါတယ်။ဒါပြင်မြောက်ကိုရီးယားနိုင်ငံကနေတင်သွင်းနေတဲ့အထည်လိုက်တင်သွင်းမှုကိုလည်းချက်ချင်းတရုတ်ဘက်ကချက်ချင်းရက်ဆိုင်သွားမှာဖြစ်ပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားနိုင်ငံအပေါ်တန်ခတ်ပိတ်ဆို့မှုတွေဇက်တိုက်လှုပ်လာခဲ့ပြီးတဲ့နောက်အထည်လိုက်လုပ်ငန်းဟာမြောက်ကိုရီးယားအစိုးရအတွက်နိုင်ငံသားဝင်ငွေရရှိတဲ့တစ်ခုတည်းသောလုပ်ငန်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကြောင့်တရုတ်နိုင်ငံကမြောက်ကိုရီးယားစီကနေကြောက်မီးသွေးတန်ပင်လယ်ဇာနဲ့တခြားကုန်ပစ္စည်းဝယ်ယူတာတွေကိုလည်းရပ်တန့်ပစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားနိုင်ငံမှာပင်အား3.4အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကိုတိုင်းတာသိရှိခဲ့ရတယ်လို့မြောက်ကိုရီးယားအင်ဒီဂျင်နိုင်ငံတွေကဒီကနေ့မှပြောကြားလိုက်ပါတယ်ဒါဟာသဘာဝအတိုင်းဖြစ်တဲ့ငရင်ဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးတော့အင်ဒီဂျင်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကတော့သဘောမတူကြပါဘူးမြောက်ကိုရီးယားမှာအရင်ဖြစ်ခဲ့တဲ့ငရင်တွေကတော့နျူကလ িয়ার ဆန်တက်မှုတွေကြောင့်ဖြစ်ခဲ့တာလို့ညွှန်ပြခဲ့ပါတယ်တောင်ကိုရီးယားမိုးလေဝသဌာနကတော့ဒီငရင်ဟာသဘာဝအတိုင်းဖြစ်တဲ့ငရင်လို့သုံးသပ်လိုက်ပြီးတော့တရုတ်နိုင်ငံကတော့ဒါဟာပောက်ကွဲမှုကြောင့်ဖြစ်တာလို့တန်ကြားရှိနေပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုအယူတရားလိုတောက်ကြနေတော့ခေါ်လိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာပစိဖိတ်သမုဒ္ဒရာထဲဟိုက်ဒရိုဂျင်ဘုံးတစ်လုံးပြနိုင်တယ်လို့ပြောဆိုပြီးနောက်တနေ့မှာပဲခုလိုပြောလိုက်တာပါ။အမေရိကန်တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလဘားမားမြို့မှာစီယုံရေးစင်းနေစင်းမှာသမ္မတထရမ့်ကခုလိုပြောသွားတာပါ။ကုလသမဂ္ဂအထွေထွေညီလာခံတွင်သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်အပေါ်စတင်ပုတ်ခတ်ပြောဆိုရာကထရမ့်နဲ့ကင်တို့အကြားမှာနာမည်တက်ခေါ်ဝါဒတွေဒီတစ်ပတ်ထဲမှာကြုံနေရတာပါ။ကျွန်တော်တို့ဘက်ကရွေးစရာလမ်းမရှိလို့သာဒီလိုဆုံးဖြတ်ရတာပါ။ဒုံးပြန်လွတ်တဲ့ကောင်ကလေးလို့သမ္မတထရမ့်ကပြောလိုက်ပါတယ်။ပစိဖိတ်သမုဒ္ဒရာကိုဖျက်ပြီးတော့လက်နက်ကြီးဖောက်ခွဲမဲ့အရေးကိုကင်ကတည်တည်ငြိမ်ငြိမ်ပဲပြောနေရလေကျွန်တော်တို့ပြောသမျှကိုသူမျက်စိတောက်ထောက်ကြည့်နေမယ်ဆိုတာကျွန်တော်အာမခံရေးပါတယ်ဆိုပြီးတော့သမ္မတထရမ့်ကကင်ကိုဥတီပြောဆိုခဲ့ပါတယ်ဒီတစ်ပတ်အစောပိုင်းတုန်းကတော့သမ္မတထရမ့်ကိုအယူတယောက်လို့ကင်ကခေါ်လိုက်ပြီးတော့သူချင်းချောက်ပြောဆိုခဲ့တာတွေအတွက်ပြန်ခံရမယ်ဆိုပြီးတော့လည်းပြောသွားပါတယ
်ပေါ်တိုရီကိုကျွန်းမှာရှိတဲ့ဂွာဟာတာကာရေကာတာကနေရေတွေမထိနိုင်တော့ဘူးလို့ပေါ်တိုရီကိုကျွန်းမျိုးသားမိုးလေဝသဌာနတာဝန်ရှိသူတွေကသတိပေးချက်ထုတ်လိုက်တဲ့ချိန်ထဲမှာပဲဒီကျွန်းအနောက်ပိုင်းမှာရှိတဲ့အာနာပိုင်းတွေဟာလူတွေကိုဘတ်စကားတွေနဲ့တင်ပြီးတော့ပေးလို့ရကိုရှေ့ပြောင်းပေးနေကြပါတယ်။ Puerto Rico now mea panga guaya ha taka kanji ma shire. Yikata tawa shidu rega di yikata gane yiri tau chani nile bai ma. Shanja lani bila yikata auchi ma yilwa mura re pinay ne lu. Pyoja lai baare lu ngata ngani kona taon lao bilu ya go shi piang pibu lu ani re lu. Ana bai nika pyo baare. Tamei data ma shire la kain phone tawari tome mea bia siko miro yoyo e phone e internet line shisa nga ya gai nung lao le bia siko na jao. Lu mea bia go kai te mu ka kere chong niya re lu su baare. Namele Hurricane Maria Monaindan Kanayare Porto Rico Junior Ling Wingura Sile in the Sentaluya on Taujanika Pungerello Atlantic Thomas Setana Joga American Sea Engineer Taye Tambuji Pomujo Diana Hollanga Washington Madrena Rico Piogebari Porto Rico Choma Shire Lu Tatangwegara Monanke is Kanima Ninijara Pibare A Dega Natanogara di Chumiapa Kanyuran Dita Baha Muga, Inkang Muri Bogani, getting it up, Pidelo Suare, Pias and Lishide, Maria, Hurricane Monaiha, Taujani Munet, Sovangaro, Tuxne, Kaiko, Rigo, Tanaigo, Litai, no Nianga kilometer, no net, when take it up, Pibari.
Tricky Tamra, Risa de Adawaha, Kaba Boga, Kake, Lunare, say Pine Takuma, Aumimi Ocho Nadu, Mesa Gondo Upi, Union Bureau, Tamra Donna, Trauma, Chiju Bioso, like Barry. Turkey, the Rago, Taukan, the Rene, Long Joe, when Andrea, American Nangan, da, Sana, Piadrigo, go tea layout, Dakai, Muri, Jow, Nanangan, Zatima, Muri, Boba, Niji, Mare, Gula, the Maga, Turin, Dilaka, and Dre, Minidonga, Turkey, the Rane, the Ra Trumble, do then do some Giraba. New York, Mua, Hotel, Kuma, Turkey, the Mara, Mingo, Pionese, Nosha, Sana, Piadu, Donyago, Turkey, the Maraye, Luriga, Tojik, and Jow, Kebi, Naiba, and Zamare, the Ra Trumga, the Ra, other one, and do some Girab, Chipari. Mila Rema Dongale, Washington DC Ga, Turkey Tan Yoshima, Sana Piadrigo, Turkey Tan Maji, Long John Yiriga, Goti Layout Daka Kerarigo, Video Madan Unedwa, Dugeja Bari. Now by Maro, Turkey Long Joey, Winendo Domiago, Diasweso Gebari. Mila Pia Garo, Tamra Tramne, Turkey Tamra Adawan, Ambiroma, Dreson Bima, Pipwa Gerapsi Bari.
Viewer American than Yeni Ben Yamava season ago, Yeni Chonai Guegani Kononai T. Lindometer Sakon, Kilo has Tikon Chow Shet Donya. Lindometer Sako, Kilo has Tinganga Chonga. Lindometer Nasanga, Kilo has Titiku Chonga Rugani, Biro Tolan Pini Varaka.
Viewigan is an Indian again now Soya, Mimane, and Yanaga, the Dene go Tayak Tolan Pini Varaka. Bengalis Nangama Toya, the range you get the end to Pansi Kanai and Manangas, the end on Ugo, Amakan, Pianlo, Pila, Delo, Bengalis, Yeta Puga, Dinis and Nima, Pioja like Bari. Your mother, the end on Upideco, Menzia, Uneco, Conletoha, Bengalis Nanga, Coxas, Bazar, Dizama. Bengalis Nanga Pagu, Tabila, the Doka, the Jango, Toya, the range, Yuya, Gula, Sobanga, Pansi, Kangara, Pibari. The young Adrogo, Amagan, Pila, B. Pija, Time, Tron in Gukama, Manangango, Pianlo, Mia, De Bulo. Bengali Yeya Sheet Uga, Rider Drintana Gupio Bari. Go Menzia Une Gokon Ledo Nine Manangango Piana in La Mapiana Mula Suragura. Tija Sumpia Doma Pibi, Shedremba, Dwema, Sumpia Nainelu Le Pio Bari. Throna Ugo Amagan Ned Lopi Light and Pata Vido, Druya Shini Bagale, Tibu Bari. Tame Tese Guru, Pioso Dajem Shigebau. Bengali Yeta Puegara, Madrena Uha, Kido, Puengo and Visa Ne, Layo Kazin, Dren, Jamniga. Gio Magazine to at the end of the locator, Pidelu Piovari. Bigger August Lana Sangayan Niga. Asa Ruinja Ketty Tamroga. You can be named Yalpine, Lonois Candy, Go, Jumper, Way Out, Taikai, Piran out. But Ibukari, Piane, Piboyagani, Bengalish Nangan Bago. Drogo Dro Ruinja look called it mostly Miapia, Tabigata Piabari.
In an era one low door at Mexico Nangang in South, they sung to Niakos at Dong Yap Shida below. Mexico Town Shi Driga Piovare. Pujani at South Only Jama, Attachin in Nine Durigo, Shabo, Gazay, Lotariga, Swimish or Ansa Shapuniware. They sung to Tawa, Diangas and Ayaha Soying, Nangan Muro, Mexico City Gapiadelo, and Yota Pidu Gagway, Ejige, Luis Philippe Buendiga Piovare. The Tabinary Pitare, Morelos, Ma, Kona Set Donya, Puibla, Ma, Liza, Naya, Mexico, Binema, Set Donya, Quere Roma, Chayane, Oxaca, Matia, Sadapin, Dibinary Maro, they sung to Uy, Tadola, Mishi de Bulo, Dalta Nidonga, Dritta Simonama, Duga Popia, Tavare. ပြင်းအား 9.1 ရှိတဲ့မြင်းကလေးဟာ အင်္ဂါနေ့တုန်းက လှုပ်ခတ်သွားခြင်းကစပြီးတော့ အသက်ရှင်နေသေးသူတွေကိုကယ်တင်ဖို့ မက္ဆီကိုအနိုင်ငံအလဲပိုင်းကကယ်ဆယ်ရေးလုပ်သားတွေကမနာတမ်းရှာဖွေနေကြပါတယ် ဒီလိုကူညီသူတွေထဲမှာ Israel, Japan နဲ့အမေရိကန်နိုင်ငံတို့ကလည်းပါဝင်ပါတယ် Mexico City မြို့တော်နဲ့အနီးတစ်ဝက်ကမြို့တွေကနေအနည်းဆုံးလူ60ကိုကယ်တင်ပြီးပါပြီရှင်
ဤရန်နိုင်ငံကတာလတ်ပစ်ပယ်ထိန်းဒုံးကျည်တစ်စင်းကိုအောင်မြင်စွာစမ်းသပ်ပြလွတ်နိုင်ခဲ့တယ်လို့ဤရန်နိုင်ငံပိုင်မီဒီယာကပြောကြားလိုက်ပါတယ်အဲ့ဒီဒုံးကျည်ကိုတောက်ကြာနေကပြုတ်လုပ်ခဲ့တဲ့စေရေးပြအခမ်းအနားအတွင်းမှာလည်းပြသခဲ့တာဖြစ်ပါတယ်ဒီဒုံးကျည်စမ်းသပ်ပြလွတ်တဲ့ဗီဒီယိုနဲ့ဒုံးကျည်ထိပ်ဖူးမှာတက်ဆင်ထားတဲ့ဗီဒီယိုတွေကိုဤရန်အစိုးရပိုင်ရ င်ပြန်သန်းနိုင်စွမ်းရှိတယ်လို့ဆိုပါတယ်။ယူရိုနိုင်ငံအနေနဲ့ဘယ်နိုင်ငံရဲ့ခွင့်ပြုချက်မှမရှိဘဲသူ့ရဲ့ဒုံးကျည်အစီအစဉ်ကိုအားကောင်းလာအောင်လှုံ့ဆော်သွားမှာဖြစ်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကတောက်ကြနေ့မှာပြုလုပ်တဲ့စီးရီးပြအခမ်းအနားအတွင်းပြောကြားခဲ့ပါတယ်။အမေရိကန်ဆိုရဘက်ကတော့အခုလိုဒုံးကျည်စမ်းသပ်မှုအသစ်ဒီပေါ်မှာချိန်နဲ့မဲ့ပုံတော့မရှိဘူးလို့ဆိုပါတယ်။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার စီမံကိန်းကိုကန့်သတ်ဖို့အတွက်ကမ္ဘာအင်အားကြီးနိုင်ငံ6နိုင်ငံဖြစ်တဲ့အမေရိကန်၊ဗြိတိန်၊ရုရှား၊တရုတ်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတွေနဲ့သဘောတူထားတာလည်းဖြစ်ပါတယ်ခင်ဗျာ
။ CIA နဲ့ IRET တို့က IS တွေအတွက်အနီအောက်ရောင်ခြည်ကင်မရာပါတဲ့ drone တွေအတွက်အစိပ်ပိုင်းတွေကိုတရားမဝင်ပို့ဆောင်မှုကြောင့်အမျိုးသားတအုပ်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဒိန်းမတ်နိုင်ငံကုပဟေဂန်တရားရုံးက25ရက်ထောင်ဒဏ်ချမှတ်လိုက်ပါတယ်။အသက်28နှစ်အရွယ်မျိုးသားဟာနိုင်ငံသားမှာအကြမ်းဖက်လုပ်ငန်းတွေဆောင်ရွက်မှုတွေမှာပါဝင်ဖို့အတွက်တူရကီနိုင်ငံကနေတဆင့်ပစ္စည်းတွေဝယ်ယူပို့ဆောင်နေဆိုတော့တန်တရာဝင်ခဲ့ကြောင်းရဲကပြောပါရယ်သူကတော့ပြည့်မရှိဘူးလို့ညင်းဆိုထားပါရယ်သူနဲ့အတူအသက်29နှစ်အရွယ်မျိုးသမီးတဦးကိုလည်းဖမ်းခဲ့ပြီးမဲ့ကြာတာမီးတီတုံးကတော့ပြန်လွှတ်ပေးလိုက်ပါရယ်သူမကိုတန်တရာရှိသူစီးရင်ထဲမှာထည့်ထားသေးသလားဆိုတာကိုတော့သိကြမသိရသေးပါဘူးတူရကီနိုင်ငံမှာရှိနေတယ်လို့ယူဆရတဲ့အသက်32နှစ်အရွယ်အမျိုးသားကဒီပို့ဆောင်လိုက်တဲ့ပစ္စည်းတွေကိုလက်ခံရရှိတယ်လို့တန်တရာရှိတဲ့အတွက်သူ့ကိုနိုင်ငံတကာဝရမ်းနဲ့တောက်ကြနေတော့ကဖမ်းဆီးခဲ့တယ်လို့ရဲကပြောပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မအီသန်စင်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေနဲ့အရင်စပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာသတင်းတောင်နှုတ်ဦးဒီကနေ့အာမခံရရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့သူတို့နှုတ်ဦးမြန်မာနိုင်ငံကိုပြန်ခွင့်မရသေးပဲဆက်ပြီးတော့ရှစ်သတင်းပတ်ထဲတရားရင်ဆိုင်ရအောင်မယ်လို့ဘင်္ဂလားဒေ့ရှ်ရဲအာဏာပိုင်တွေကပြောပါတယ်။အခုလိုမြန်မာသတင်းသမားနှုတ်ဦးအာမခံရတဲ့အပေါ်မြန်မာသတင်းအဖွဲ့တွေဘက်ကကြိုဆိုလိုက်ပြီးနိုင်ငံတန်တမာရေးကြိုးပမ်းမှုတွေကြောင့်သတင်းသမားနှုတ်ဦးအ мян ဆုံးပြန်လွတ်မြောက်လာဖို့ကိုလည်းမျှော်လင့်နေကြပါတယ်။ဒီအကြောင်းပြည်စုံကိုတော့မဆုမငါဆက်ပြီးပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းနယ်မြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ထွက်ပြေးသွားသူဒုက္ခသည်တွေအကြောင်းဂျာမနီဟာဘတ်စ်အခြေစိုက် GEO မဂ္ဂဇင်းအတွက်သတင်းနဲ့သတင်းဓာတ်ပုံတွေရယူနေချင်းပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကမြန်မာသတင်းတော်နှစ်ဦးဖြစ်တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့ဟာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုခံလိုက်ရတာဖြစ်ပါတယ်ဒီကနေ့စက်တင်ဘာလ23ရက်နေ့စနေနေ့မှာတော့ဘင်္ဂလားဒေ့ရှ်အကျဉ်းဆောင်နဲ့ထိန်းသိမ်းခံထားရတဲ့မြန်မာသတင်းသမားနှစ်ဦးကိုအာမခံပြန်လွတ်ပေးလိုက်တာဖြစ်ပါတယ်ဒါပေမဲ့လို့သူတို့နှစ်ဦးမြန်မာနိုင်ငံကိုတော့ပြန်ခွင့်မရသေးဘူးလို့ဘင်္ဂလားဒေ့ရှ်ရဲအရာရှိရနဂျစ်ကူမာဘရူရာကရိုက်တာသတင်းဌာနကိုပြောပါတယ်ရှေ့သတင်းဖတ်တဲ့တရားရုံးမှာအမှုကိုတီးကြစီရင်ဆိုင်ကြရမှာဖြစ်ပြီးသူတို့နှစ်ဦးနေရရင်ပြန်ခွင့်ရှိမရှိကိုတော့တရားရုံးကဆုံးဖြတ်ပေးမှာဖြစ်တယ်လို့အဲ့ဒီရဲအရာရှိကပြောပါတယ်သူတို့နှစ်ဦးရဲ့အရှင်တွေကတော့အာမခံရရှိခဲ့တယ်ဆိုတာကိုအတည်ပြုပေမဲ့အမှုနဲ့ပတ်သက်လို့တော့တစုံတရာအသေးစိတ်ပြောကြတာမရှိဘူးလို့ရိုက်တာသတင်းဌာနမှာဖော်ပြပါရှိပါတယ်ဒီမြန်မာသတင်းတောင်နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုအလဲပတ်ပြည်ဝင်ခွင့်တိုရစ်ဗီဇာနဲ့ရောက်ရှိလာကြတာဖြစ်ပြီးသတင်းရယူနေတာကြောင့်ဖမ်းဆီးတာဖြစ်တယ်လို့တရှိုလို့စုံစမ်းထောက်လန်းတယ်လို့လည်းဘင်္ဂလားအာဏာပိုင်တွေဘက်ကအစိုးပိုင်းတို့ကဆွဆဲပြောဆိုထားတာပါအခုလိုမြန်မာသတင်းသမားနှစ်ဦးအမခံရပြီးပြန်ပြီးလွတ်လာတဲ့အပေါ်မှာမြန်မာစာနယ်ဇင်းကောင်စီဘက်ကကြိုဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရတို့ကြားတန်တမာရေးညှိနှိုင်းဆောင်ရွက်ချက်တွေကြောင့်လာမယ့်သတင်းပတ်ထဲအမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်မှုတွေမှာရလက်ကောင်းတွေရလာဖို့ကိုလည်းမျှော်လင့်ပါတယ်လို့ မြန်မာစာနယ်ဇင်းကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရက်ကတာဝန်ရှိသူလည်းဖြစ်တဲ့ဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါရတယ
်။အမကန်ရာတော့ကျူစွာတယ်နောက်တော့ဒါကလည်းဒီအစိုးရနိုင်ငံရေးဝန်ကြီးဌာနတို့ရဲ့သူတို့ရဲ့ဆောင်ရွက်မှုကြောင့်လည်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့လေ။ဆိုတော့ဒီဟာလေးကိုပြောရလားကောင်းထပ်ပေါ်လာအောင်ဆောင်ရွက်ပေးဖို့လေကျွန်တော်တို့ကတော့ပန်ကြားကြနေတ
ာပါ။နိုင်ငံခြားထူးခြားဖြစ်စဉ်အခြေအနေတွေကြောင့်သတင်းသမားနှစ်ဦးဟာသတင်းသမားတို့တာဝန်အတိုင်းသတင်းသွားရောက်ရယူတာဖြစ်တဲ့အတွက်ဘင်္ဂလားဒေ့အစိုးရကိုပြန်လွှတ်ပေးဖို့တောင်းဆိုပြီးသူတို့နှစ်ဦးအများဆုံးပြန်လွှတ်လာစေချင်ပါတယ်လို့မြန်မာသတင်းသမဂ္ဂရဲ့ဦးဆောင်သူဖြစ်တာဝန်ယူခဲ့သူစာရေးဆရာသတင်းသားဆရာဦးစင်လင်းကလည်းဆိုပါတယ
်။သူတို့သတင်းတော့ဖြစ်တယ်ဆိုတာခံနိုင်တဲ့အထောက်အထားတွေရှိတယ်လေ။သူတို့တာဝန်ပေးလိုက်တဲ့ဒီဂျီယိုမဂ္ဂဇင်းအပါဝင်ပေါ့။နောက်တစ်ခါ CPJ ကလည်းပဲ statement တွေပဲထုတ်ထားတာရှိတယ်။ဘာလို့ပြောတော့သူလည်းပြန်ပြီးတော့ချင့်ချိန်ပုံတွက်ချက်ပုံရပါတယ်။ဆိုတော့သတင်းကလွတ်လပ်ခွင့်နဲ့ပတ်သက်လို့ဖိနေတယ်လို့မတရားတယ်လို့ဖြစ်လို့ရှိရင်သူတို့နိုင်ငံရဲ့ပုံရိပ်ထိခိုက်နိုင်တယ်ဆိုတာဒါသူတို့သဘောပေါက်ပုံရပါတယ်။ဒါကြောင့်မလို့ဒီကိစ္စမှာသူတို့မြင်းမြသာသာပဲကင်တွယ်မဲ့သဘောရှိတယ်။သို့တော်လည်းပဲတစ်ဖက်မှာတော့ဖြစ်နေတဲ့ပြဿနာတွေတက်ရှင်နေမြင့်နေတဲ့အပေါ်မှာမူတည်ပြီးတော့နောက်ပိုင်းတရားရုံးဖြစ်စဉ်တွေမှာတော့သူတို့ဘက်ကမှမကန်ကန်နဲ့အလျှော်ပေးသွားမလားသူမဟုတ်ဒီဥစ္စာကိုသူတို့ဘက်ကသူတို့ကစားမယ်ဖဲတချာအနေနဲ့မြားအဲယာယီတိုင်ထားအောင်မလားဆိုတော့အဲ့ဒါတော့တွေ့ရတော့နည်းနည်းတော့ခက်ပါတယ်ဟောလို့တပတ်က issue ကလည်းတော်တော်ကြီးတယ်တော်တော်မြင့်တယ်သူတို့ကလည်းတော်တော်ကြီးလည်းပဲ water tension မျိုးတွေကဒါအလုပ်နေဆိုတော့
မြန်မာသတင်းသမားနှစ်ဦးရှေ့သတင်းပတ်ထဲတရားရင်ဆိုင်ရမယ့်အပေါ်မျှတတဲ့တရားရေးစီရင်မှုရရှိဖို့ကိုလည်းမျှော်လင့်ကြောင်းဦးမြင့်ကျော်ကပြောပါရစေ
။ကျွန်တော်တို့အနေနဲ့ကတော့ဒါသတင်းသမားတွေသတင်းလုတ်လုတ်တယ်ရတဲ့ဟိုဒိုးဗီဇာနဲ့ဝင်သွားတဲ့ဟာပဲဖြစ်တဲ့အတွက်ဒီဒီဟာမျိုးကိုတော့ခွင့်လွှတ်နားလည်ဖို့ကျွန်တော်တို့ကတော့ site တော့မြင်တာပေါ့နော်။သူတို့ဘင်္ဂလားဒေ့ရှ်ဘက်အစိုးရအပြစ်ပေးရေးကြီးတာမျိုးတော့မလုတ်သင့်ဘူးလို့ကျွန်တော်တို့မြင်တဲ့အကြောင်းသက်ဆိုင်အဖွဲ့အစည်းတွေကိုကောင်စီအနေနဲ့ပဲဖြစ်စေနောက်အစိုးရရဲ့နိုင်ငံရေးဝန်ကြီးဌာနအနေနဲ့ပဲဖြစ်စေအဲ့လိုမျိုးဟိုပြောဆိုတင်တယ်လို့ကျွန်တော်တို့တော့မြင်ပါတယ
်။မြန်မာသတင်းသမားနှုတ်ပြန်လည်လွတ်မြောက်ရေးမြန်မာအစိုးရဘက်ကတန်တမာရေးနီးလန်းတဲ့ဆောင်ရွက်ချက်တွေအပေါ်မှာလည်းအားရကျေနပ်မှုရှိတယ်လို့ဦးစင်လင်းကပြောပါတယ်
။အစိုးရဘက်ကတော့ဒီအရင်အစိုးရတွေနဲ့မတူဘဲနဲ့အခုဒီဒီအစိုးရကတော့ဘာပဲဖြစ်ဖြစ်နိုင်ငံတကာမှာရှိနေတဲ့ဖြစ်ချင်းပြက်ချင်းတွေမှာမြန်မာတန်ရုံကတော့ပူလာတွေရှိပါတယ်ဒီကိစ္စမှာလည်းဆိုရလည်းပဲသူခြေနေအကျိုးအကြောင်းပြည့်စုံအောင်လေ့လာပြီးဆိုရအနေနဲ့လည်းကုခိတ်မယ်လို့လို့ယူဆပါတယ်သူတို့လွတ်မြောက်ရေးအတွက်ကောအခုဖြစ်နေတဲ့ခိုင်းအရေးနဲ့ညှိနေတဲ့ဒီကိစ္စအပါဝင်ပေါ့လေဟိုပြဿနာတွေကတော့ရှုပ်ကြီးပေါ့တော့အဲ့ဒီထဲမှာသူတို့ကလည်းဒါကိုဟိုအသုံးချနေတာကိုမြန်မာဆိုရကိုဖိအားပေးဖို့ဒီအခုဒီသတင်းသမားနှစ်ယောက်ကိစ္စဆိုရင်လည်းပဲဒါသူတို့ဘယ်လောက်အသုံးချလို့ရမလဲသူတို့ပဲအကျိုးဘယ်လောက်ဖြစ်နိုင်လဲအပြစ်ဘယ်လောက်ဖြစ်နိုင်လဲဆိုတာတွက်ချက်ချင်းစနိုင်ပုံရပါတယ်ဒီကိစ္စကသတင်းသာလွတ်လပ်ခွင့်နဲ့ပတ်သက်နေတော့ဒါလောက်ကြီးတော့သူတို့ကဆိုးဆိုးဝါးဝါးတော့လုပ်လိမ့်မယ်လို့တော့မထင်ဘူ
းမြန်မာသတင်းတောက်နှစ်ဦးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကရန်ကုန်မြို့ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်ရုံးကိုတရားဝင်စာပေးပို့ပြီးလိုအပ်တဲ့အကူအညီတွေပံ့ပိုးပေးဖို့တောင်းဆိုထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာအခြေစိုက်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံးကိုလည်းသူတို့နှစ်ဦးအတွက်လိုအပ်တဲ့အကူအညီတွေအများဆုံးဆောင်ရွက်ဖို့ညွှန်ကြားထားပြီးတော့ထူးခြားဖြစ်စဉ်တွေကိုသတင်းထုတ်ပြန်သွားမှာဖြစ်ကြောင်းကိုလည်းပြီးခဲ့တဲ့စက်တင်ဘာလ17ရက်နေ့ကမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်သတင်းသမားနှစ်ဦးဖမ်းဆီးခံရတယ်ဆိုတဲ့သတင်းကြားကြားချင်းမှာပဲမြန်မာသတင်းမီဒီယာအဖွဲ့အစည်းအသီးသီးကလည်းကြေညာချက်တွေအသီးသီးထုတ်ပြန်ပြီးတော့သတင်းသမားနှစ်ဦးလွတ်မြောက်ရေးတောင်းဆိုနေကြပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါရှင်ဂူရောအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးရခိုင်ပြည်နယ်ခီးဆိုရင်အပြီးပြောကြားချက်ကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်ငြိမ်းချမ်းရေးတိုးတက်ရေးအတွက်မစ္စတာကော်ဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင့်ထဲပေါ်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကပူးပေါင်းဆောင်ရွက်ဖို့အမေရိကန်အစိုးရအသံတမန်တစ်ယောက်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားဝန်ကြီးပက်ထရစ်မာဖီကသူ့ခီးစဉ်နဲ့ပတ်သက်လို့ဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့စဉ်မှာရခိုင်ပြည်နယ်အရေးကိစ္စမှာတာဝန်ရှိတဲ့အဖွဲ့တွေကအစိုးရတစ်ခုတည်းမဟုတ်ပဲအားလုံးကပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်ပြဿနာကိုအပြေရှင်းနိုင်ရင်ပြဿနာကိုမဖြေရှင်းနိုင်ရင်နိုင်ငံတကာအကြမ်းဖက်အဖွဲ့တွေကိုဖိတ်ခေါ်ရရောက်နိုင်တယ်လို့လည်းသူကသတိပေးပါတယ်အပြည့်အစုံကိုမဆုမြမွန်ကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်
တောင်ရကြမြန်မာနိုင်ငံခီးစဉ်အတွင်းနေပြည်တော်နဲ့စစ်တွေမြို့တွေကိုကိုယ်တိုင်သွားရောက်လည်လာခဲ့တဲ့အရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသူ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုတောက်ကြနေတော့ကထိုင်းနိုင်ငံဘန်ကောက်မြို့မှာတယ်လီဖုန်းပေါ်ကနေတဆင့်ပြုလုပ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေရကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်အမေရိကန်အနေနဲ့တော်တော်လေးစိုးရိမ်နေပြီးအကြမ်းဖက်မှုတွေရပ်ဖို့နဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့လုံခြုံရေးအာဏာပိုင်တွေကိုတောင်းဆိုရဲလို့မစ္စတာမာဖီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရခိုင်ကိစ္စအရေးပေါ်စိန်ခေါ်မှုတော်တော်များများကိုနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကဖြေရှင်းဖို့ကြိုးစားနေတာကိုလည်းသူကကြိုဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာ အစိုးရတခုရဲတည်းမဟုတ်ဘဲအဖွဲ့အစည်းတော်များများမှတာဝန်ရှိနေတယ်လို့ပြောပါတယ်လိုအပ်ချက်တွေရှိနေတဲ့ဖွဲ့စည်းပုံဥပဒေကြောင့်လုံခြုံရေးတပ်ဖွဲ့တွေအပေါ်ဒေါအောင်ဆန်းစုကြည်အနေနဲ့အကန့်အသတ်နဲ့ပဲလွှမ်းမိုးနိုင်တယ်ဆိုတာကိုအမေရိကန်အစိုးရကသိတယ်လို့လည်းဆိုပါတယ်မစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအပါအဝင်ရခိုင်ပြည်နယ်အေဂျင့်တည်ငြိမ်တိုးတက်ရေးအတွက်အစိုးရရဲ့ဆောင်ရွက်မှုတွေကိုတာဝန်ရှိတဲ့အဖွဲ့အစည်းတွေအားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်စေလိုတယ်လို့လည်းသူကပြောပါတယ
်ပြည်သူရွေးကောက်ထားတဲ့အစိုးရရှိတဲ့ရတအစိုးရရဲ့အာဏာစက်အောက်မှာမရှိတဲ့လုံခြုံရေးတပ်ဖွဲ့တွေရှိတယ်ဒေသခံခေါင်းဆောင်တွေရှိတယ်ပြည်သူလူထုရှိတယ်ပြည်သူတွေကြားမှာလည်းစိတ်ခံစားမှုမျိုးစုံနဲ့တော်တော်လေးတင်းမာမှုတွေရှိနေပါတယ်အဓိကတာဝန်ကတော့လုံခြုံရေးအာဏာပိုင်တွေနဲ့ရခိုင်ပြည်နယ်တွေကဒေသခံတာဝန်ရှိသူတွေဖြစ်ပါတယ်အစိုးရကဆောင်ရွက်မယ်လို့ကတိပြုထားတာတွေကိုလက်တွေ့အကောင်အထည်ဖော်တဲ့နေရာမှာအားလုံးကပူးပေါင်းဆောင်ရွက်စေချင်ပါတယ
်ဩဂတ်လတုန်းကရခိုင်မြောက်ပိုင်းကလုံခြုံရေးစခန်းတွေအပေါ်ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုအပေါ်စစ်တပ်ရဲ့တုံ့ပြန်မှုဟာအချိုးအစားမမျှဘူးလို့ American ဒုလက်ထောက်နိုင်ငံကြီးဝန်ကြီးကပြောပါတယ်။ရခိုင်ပြည်နယ်ပြည်ထနာကိုထိထိရောက်ရောက်မဖြေရှင်းဘူးဆိုရင်ရခိုင်ပြည်နယ်တည်ငြိမ်ရေးကိုထိခိုက်စေတဲ့အပြင်နယ်စပ်လုံခြုံရေးအတွက် NDA ရှိနိုင်တယ်လို့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုဆွဲဆောင်ရရောက်လိမ့်မယ်လို့ American ကမြန်မာအာဏာပိုင်တွေကိုသတိပေးခဲ့တယ်လို့လည်းဒုလက်ထောက်နိုင်ငံကြီးဝန်ကြီး Patrick Murphy ကပြောပါတယ်။ARSA အဖွဲ့နဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့တွေဆက်နွယ်မှုရှိမရှိဆိုတာထက်အကြမ်းဖက်သမားတွေကိုဖိတ်ခေါ်ရရောက်လိမ့်မယ်လို့သတိပေးခဲ့တာပ
ါဒီအဖွဲ့နဲ့တခြားအဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိမရှိဆိုတဲ့အချက်နဲ့မဆိုင်ပါဘူးနိုင်ငံခြားအကြမ်းဖက်သမားတွေအတွက်ခွင့်လန်းအသစ်တစ်ခုအဖြစ်မျက်စိကျသွားနိုင်ပါတယ်အနေရရှိနိုင်တဲ့ဆိုတဲ့ဒီအမြင်ကိုမြမရေးအတွက်ရေးပါသူတွေကြားမှာလည်းလက်ခံကြပါတယ်
မြန်မာနိုင်ငံမှာအကြမ်းဖက်အန်ဒီရဲ့ရှိလာမယ်ဆိုရင်ယင်းဒီမြုံနှံခြင်းသူတွေလာရောက်စီးပွားရေးလုပ်ဖို့စိုးရိမ်သွားနိုင်တယ်လို့ဒီမိုကရေစီအသွင်ပြောင်းလဲရေးကိုထိခိုက်နိုင်တယ်ဆိုတာအမေရိကန်အစိုးရကမြန်မာအစိုးရကိုတတိပေးထားတယ်လို့လည်းပြောပါရယ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုပိုပြီးဆိုးနေစေတာကတော့လူမှုကွန်ရက်တွေပေါ်မှာအမုန်းပွားပြောဆိုမှုတွေအမှန်မဟုတ်ဘဲဖော်ပြမှုတွေဖြစ်တယ်ဆိုတာကိုလည်း Patrick Murphy ကဘန်ကောက်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်တင်းမာမှုတွေကိုယောနေသွားစေဖို့စကားအဖြစ်ပြောနေတာတွေကိုလျှော့ပါလို့လဲအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးကမြန်မာပြည်သူတိုင်းကိုတောင်းဆိုခဲ့ပါတယ်
။ရှုပ်ထွေးတဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုထပ်ပြီးတော့ရှုပ်ထွေးအောင်လုပ်နေတာကတော့လူမှုကွန်ရက်တွေပေါ်မှာရေးတင်နေကြတာပဲဖြစ်ပါတယ်။အမုန်းပွားစေတဲ့ပြောဆိုမှုတွေအများကြီးဖော်ပြနေကြသလိုမမှန်ကန်တဲ့အကြောင်းချက်တွေအများပြားကိုလည်းဖော်ပြနေကြပါတယ
်။ဖိနှိပ်တဲ့စစ်အစိုးရလက်ထက်မှာဆယ်စုနှစ်နဲ့ချီနေထိုင်ခဲ့ကြတဲ့မြန်မာပြည်သူတွေအနေနဲ့ကိုယ်တွေ့အတွေ့အကြုံတွေကိုအမှတ်ရပြီးတော့ရိုဟင်ဂျာတွေအပေါ်စာနာဂိယူနာထားတဲ့အမြင်နဲ့ကြည့်ပါလို့လဲအရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy ကသတင်းစာရှင်းလင်းပွဲမှာပန်ကြားခဲ့ပါတယ်ရှင
်တော်ရရှိနေရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအတိုင်းနေကြမှာတိမခံနိုင်မှုတွေရန်လိုမုန်းတီးမှုတွေကြောင့်ပြဿနာတွေမကြာခဏကြုံနေရပါတယ်မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲလူမှုအတိုင်းအတိုင်းမှာမတူကွဲပြားမှုတွေရှိနေပေမဲ့ငြိမ်းငြိမ်းချမ်းချမ်းအတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတာကို VOE ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ပြီးတော့ဆွေးနွေးကြတဲ့သူတွေ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလို VOE ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါတယ်ရှင်။
အခုစနေညတရက်လင်လိုက်ဆွေးနွေးကံကိုည9နာရီခွဲမှစတင်မှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုတော့အမေရိကန်သမ္မတထရမ့်အပေါ်လူထုထောက်ခံမှုစစ်တမ်းဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတတဦးရဲ့တာဝန်ထမ်းဆောင်မှုအပေါ်လူထုသဘောထားစစ်တမ်းကောက်ယူရဟာရိုးစင်းလာတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပေမဲ့အချိန်ကာလတစ်ခုမှာနိုင်ငံခေါင်းဆောင်တယောက်ရဲ့ဆောင်ရွက်ချက်တွေပေါ်လူထုရဲ့ထောက်ခံမှုကိုတိုင်းတာရမှာတော့အရေးကြီးပါတယ်။သမ္မတနဲ့သမ္မတရဲ့စွမ်းဆောင်နိုင်စွမ်းအပေါ်လူထုရဲ့ခံစားချက်တွေသဘောထားအမြင်တွေကိုစမ်းသပ်ရမှာအရေးကြီးတယ်လို့နောက်ဆက်တွဲအကျိုးဆက်တွေလည်းကြုံရတတ်တဲ့အကြောင်းနမန်ကျော်ဂလပ်သူတေသနစစ်တမ်းကောက်ယူသူတွေကပြောကြပါတယ်။ဒီအကြောင်း VOA သတင်းတောက် Ladi Francisci ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လုံးကတင်ပြထားပါတယ်ရှင်
။လူထုထောက်ခံမှုတွေတက်လာတဲ့မြန်မာသမ္မတတယောက်ရဲ့ဩဇာရှိဝါတိုးလာနိုင်တယ်လို့မူဝါဒတွေကိုအကောင့်ထဲပေါ်ရမှာလွတ်တော်ရဲ့ထောက်ခံမှုတွေပိုရနိုင်တဲ့အလားအလာတွေလည်းရှိပါတယ်။ထောက်ခံမှုချဆင်းနေဆိုရင်တော့စန့်ကျင်ဘက်ရလဒ်တွေကျုံရတဲ့တယ်လို့လည်း Galap Stan Editor Frank Newport ကပြောပါတယ်။
Right now, with the president having well below 50% approval rating, that's
good. Ma, tamra bo thauk khan mu ga 50 ya kai nou au yauk ni de atwa tamra ye lou bon kai mon rui go american a myazu ga lat ma khan ja bu so da lu rui ti kwin ya la ja ba de di twa tamra a ni ne tu mu wa ra rui go kaung the phaw bo le pu khat la ba de
ngai ye ya tabora ko le mu rui chi twa ni chein ma lu lu tabora myin ni kaung la bu so yin ngai ye thauk khan mu rui a kaung mu lo wat de lu le so ba de.
Because to get an approval rating above 50% or 60%, you really need to have not only the approval of the people in your party.
How can the board hang as they can talk to you and know how you will see party doing a lot of talk and boot on the car. These are the last year to do it. China and a party got to do it. How can you let over it? Some of our little little bit of your own job at the top party go talk and get it to the name and I'm not my job. She needed to lay some money in a token at the board already. I'll go on a book of public care.
ဒါပေမဲ့နိုင်ငံရေးသဘောထားကိုလမ်းမှုတွေဟာသမ္မတတော်နဲ့ထရန့်လက်ထက်ချက်မှာစခဲ့တာမဟုတ်ဘူးလို့လည်းညူပေါ်ကတုံ့တက်ပါတယ်သမ္မတဟောင်းဂျော့ချ်ရူဘုရှ်လက်ထက်ကနေဘရက်အိုဘားမားလက်ထက်ထိလူထုထောက်ခံမှုတွေတက်လာဖို့သမ္မတတွေကြိုးစားခဲ့ကြပါပဲ။ပါတီဆွဲချင်းလို့နဲ့အမေရိကန်နိုင်ငံရေးအခြေအနေကြောင့်အခက်အခဲတွေကြုံရသလိုမဲဆန္ဒနယ်မြေတွေအရဆိုရင်လည်းကွန်ဆာဗေးတစ်နဲ
candidates.
သူရောင်းနေတဲ့မဲဆန္ဒနယ်မြေဆိုလို့မရှိတော့ပါဘူးဒီလိုနေရာတွေမှာသဘောထားပြင်းထန်တဲ့ကိုယ်စားလှယ်လောင်းတွေကိုပဲရွေးချယ်လေးရှိတတ်ပါတယ်ကွန်ဂရက်လွှတ်တော်မှလည်းသဘောထားပြင်းထန်လွန်သူတွေများနေပါတယ
် Fox News Channel ကဆက်လိုက်တဲ့စိတ်ခံစားချက်တွေကိုလှုံ့ဆော်ပေးတဲ့မီဒီယာလုပ်ငန်းပုံစံသစ်အားကောင်းလာနေတာဟာလည်းလူလူသဘောထားအပေါ်တက်ရောက်မှုတွေရှိနေပါတယ်
If you have an enemy you're more likely to be emotional about that enemy.
ကိုမရန်သူရှိတယ်ဆိုရင်ရန်သူပေါ်ခံစားချက်ရှိနေတာကြောင့်ကိုယ့်အမြင်သဘောထားတွေကိုအားပေးမဲ့သူတွေပြောတာဆိုတာကိုပဲကြည်ကျင်ကြမှာပါ
။စစ်တမ်းတွေရနိုင်ငံသမားတွေနဲ့မီဒီယာတွေပေါ်ယုံကြည်မှုတွေကြားဆင်းလာနေပြီးအမေရိကန်အများစုကနိုင်ငံရေးအကွဲအပြဲတွေပူးပေါင်းဆောင်ရွက်ဖို့လိုလားနေတာတွေ့ရတယ်လို့လည်းဆိုပါတယ်
The public would rather see our elected officials cooperating more, getting along more, and trying to do what's best for the people.
လူနေနေကတော့ရွေးကောက်တင်မြှောက်ထားတဲ့ကုသလေတွေကြားမှာပူးပေါင်းဆောင်ရွက်မှုတွေတင်မြှောက်မှုတွေအမြင်တစ်ခုတည်းကိုပဲစုပ်ကင်ထားပြီးစစ်စက်ညီနိုင်တာတွေမလုံနိုင်ဘူးလို့ပြောနေမဲ့အစားလူတွေအတွက်အကောင်းဆုံးဖြစ်အောင်ကြိုးပမ်းတာမျိုးတွေကိုပို့ပြီးတော့မြင်ကြပါတယ
်။ဒါပေမဲ့လည်းဆွန်းတစ်ဖက်မှာရောက်နေတဲ့နိုင်ငံရေးအခြေအနေတွေကြားမှာပြည်သူကဖြစ်စေချင်တာတွေဟာအလွယ်တကူနဲ့တော့ဖြစ်လာနိုင်မှာမဟုတ်ဘူးဆိုတော့လူလူကသဘောပေါက်ထားကြတယ်လို့လည်းGalef Sitan Editor Joe Frank Newport ကပြောပါတယ်ခင်ဗျာ
ကိုအောင်လုံးတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုရင်နိုင်ပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုတင်ပို့နေတဲ့လောင်စာထုတ်ကုန်တွေကိုကန့်သတ်လျှော့ချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံကဒီကနေ့မှကြေညာလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ဒုံးလနဲ့ထုတ်လုပ်မှုအစီအစဉ်တွေပေါ်ကုလသမဂ္ဂကဒဏ်ခတ်အရေးယူလိုက်တာနဲ့အညီလှုပ်ဆောင်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကိုတင်ပို့နေတဲ့တန့်စင်ပြီးသားလောင်စာစီးတွေကိုလာမယ့်အောက်တိုဘာ1ရက်နေ့ကစပြီးတော့တနစ်ကိုပေးပါနှစ်တန်းပဲတင်ပို့လျှော့ချသွားမှာဖြစ်တယ်လို့တရုတ်အစိုးရကုသရေးဝန်ကြီးဌာနကကျညာကြက်ထဲမှာပေါ်ပြထားပါတယ်။ဒါပြင်တဘာဝတန်ငွေရောင်းချမှုကိုတော့ချက်ချင်းရဆိုင်သွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုအယူတယောက်လို့တောက်ကြနေတုန်းကခေါ်လိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပစိဖိတ်သမုဒ္ဒရာရဲ့ဟိုက်ဒရိုဂျင်ဘုံတစ်လုံးပြစ်နိုင်တယ်လို့ပြောဆိုပြီးနောက်တနေ့မှာပဲအခုလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတွားရောက်သတင်းယူခဲ့တဲ့အတွင်ဖမ်းဆီးခံလိုက်ရတဲ့မြန်မာနိုင်ငံကသတင်းတောင်းတဦးဖြစ်တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့ကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တပ်ဖွဲ့ကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်တရားရုံးကသူတို့ကိုအာမခံပေးလိုက်ပြီဖြစ်ကြောင်းဒါပေမဲ့သူတို့အနေနဲ့အခုခါမှမြန်မာနိုင်ငံကိုပြန်လို့မရသေးဘူးလို့ဘင်္ဂလားဒေ့ရှ်ရဲ့အရာရှိကရိုက်တာသတင်းဌာနကိုပြောပါတယ်သူတို့နှစ်ဦးမြန်မာနိုင်ငံကိုပြန်နိုင်မလားမပြန်နိုင်ဘူးလားဆိုတာကိုတော့ဒီကြားဆုံးဖြတ်သွားမှာဖြစ်ပြီးတော့ရှေ့သတင်းပတ်အတွင်းဆုံးဖြတ်နိုင်တယ်လို့လည်းပြောပါရခင်ဗျာအင်ကာအနေကလှုပ်ခတ်သွားတဲ့မက္ကဆီကိုငရင်ကြောင့်တည်ဆုံးသူဟာ293ယောက်ထက်မနည်းရှိသွားပြီလို့မက္ကဆီကိုတာဝန်ရှိသူတွေကပြောကြားလိုက်ပါရခင်ဗျာ
တရင်အချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လို့ချင်းညနေ6နာရီခွဲနဲ့9နာရီထိ line to meter 19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.